နိုင်ငံတကာစစ်လက်နက်ရောင်းချမှုတွေတိုးမြင့်ပြီးကိုပိုင်စစ်တပ်ကိုခင်မီတိုးတက်အောင်လုပ်နေတဲ့တရုတ်နိုင်ငံရဲ့ဒီလက်နက်တင်ပို့ရောင်းချမှုတွေဟာပြီးခဲ့တဲ့2023ခုနှစ်အတွင်းမှာတော့တိတိတသာကျဆင်းခဲ့တယ်လို့ Stockholm နိုင်ငံတကာငြိမ်းချမ်းရေးသုတေသနဌာနစစ်ပရီကပြောပါရယ်ဒီလိုကျဆင်းရတဲ့အထူးအကြောင်းရင်းထဲမှာတစ်ခုကတရုတ်နိုင်ငံထုတ်လက်နက်တွေဟာတိုက်ခိုက်ရေးအတွေ့အကြုံပိုင်းမှာအားနည်းတာကြောင့်ဖြစ်တယ်လို့စစ်ပရီအဖွဲ့ရဲ့အစိုးရကစားကဖော်ပြပါရယ်ယူကရိန်းနဲ့ဂါဇာစစ်ပွဲတွေကြောင့်နိုင်ငံတကာလက်နက်တင်ပို့ရောင်းချမှုတွေတိတိတသာတိုးလာခဲ့ပြီးကာကွယ်ရေးပစ္စည်းထုတ်လုပ်တဲ့ကမ္ဘာအကြီးဆုံးကုမ္ပဏီကြီးတရာရဲ့ဝင်ငွေဟာပြီးခဲ့တဲ့2023ခုနှစ်အတွင်းမှာဒေါ်လာ632ဘီလီယံရာခိုင်နှုန်းအဖြစ်ကတော့ 4.2 ရာခိုင်နှုန်းအထိတိုးလာခဲ့တယ်လို့ဒီသတင်းပတ်ထဲမှာထုတ်ပြန်တဲ့စစ်ပရီရဲ့အစိုးရကစားမှဖော်ပြထားပါတယ်ဒါပေမဲ့ဒီလိုတိုးလာတဲ့အထက်မှာတရုတ်ကုမ္ပဏီတွေရဲ့ကျိုးနှုန်းကတော့ 3.9 ရာခိုင်နှုန်းသာရှိတဲ့အကြောင်းနဲ့ဒါဟာ2019ခုနှစ်နောက်ပိုင်းမှာအနည်းဆုံးပမာဏလို့လဲဆိုပါရယ်အမေရိကန်ပြည်ထောင်စုကတော့ကမ္ဘာပေါ်မှာလက်နက်တင်ပို့ရောင်းချမှုအများဆုံးနိုင်ငံဖြစ်ပြီးဒီလက်နက်ထုတ်လုပ်တဲ့ထိပ်တန်းကုမ္ပဏီကြီးတရာထဲမှာအမေရိကန်ကုမ္ပဏီက40ခုပါဝင်တယ်လို့ပြီးခဲ့တဲ့နှစ်အတွင်းဝင်ငွေဒေါ်လာ318ဘီလီယံရှိခဲ့ပါတယ်ဒီလိုကုမ္ပဏီတရာထဲမှာတရုတ်ကုမ္ပဏီကတော့6ခုသာပါဝင်ပြီးတော့လက်နဲ့ရောင်းချလို့ရတဲ့ဝင်ငွေကဒေါ်လာ103ဘီလီယံရှိတဲ့အကြောင်းသုတေသနအချက်အလက်တွေကဖော်ပြပါရယ်ပြီးခဲ့တဲ့နှစ်အတွင်းနိုင်ငံတကာကာကွယ်ရေးပစ္စည်းပြပွဲတွေမှာတရုတ်ကုမ္ပဏီတွေပါဝင်ခဲ့ပြီးတော့နိုင်ငံတကာဈေးကွက်ချဲ့ထွင်ဖို့အတွက်အင်တိုက်အားတိုက်ကြိုးပမ်းတာတွေလုပ်ခဲ့တဲ့တိုက်အောင်တရုတ်လက်နက်ပစ္စည်းတွေရောင်းအားကျဆင်းခဲ့တာဖြစ်ပါရယ်ရှင်